အမေရိကန်ပြည်ထောင်စုအပေါ်မှာလုံလောက်တဲ့ယုံကြည်မှုမရှိသေးဘဲနဲ့တော့နျူကလ িয়ার ကင်းရှင်းရေးလုံးဝမဟုတ်ဘူးလို့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကစနေနေ့မှာပြောလိုက်ပါတယ်။ကုလသမဂ္ဂဒုတိယညီလာခံမှာပြောတဲ့မိန့်ခွန်းနဲ့ဝန်ကြီးရီယောင်ဟိုကအမေရိကန်ကိုမယုံရဘဲနဲ့တော့ကျွန်တော်တို့ရဲ့မျိုးသားလုံခြုံရေးအတွက်စိတ်ချလောက်စရာမရှိပါဘူး။အဲ့ဒီအခြေအနေတွေအောက်မှာကိုယ့်တစ်ဖက်ထီးကအရင်ဆုံးနျူကလ িয়ার ဖျက်သိမ်းဖို့ဆိုတော့လုံးဝမဖြစ်နိုင်ပါဘူးလို့ပြောပါတယ်။နျူကလ িয়ার ကင်းရှင်းရေး DBRK အစိုးရရဲ့တန်ဋိဌာန်ဟာခိုင်မာမျက်မြန်ပါတယ်။ဒါပေမဲ့အမေရိကန်အပေါ်ကျွန်တော်တို့ရဲ့ယုံကြည်မှုအပြည့်အဝရောက်အောင်အမေရိကန်ကလှုပ်ဆောင်မှတာအဲ့ဒီကိစ္စဖြစ်နိုင်ခြင်းရှိပါလိမ့်မယ်လို့လည်းဝန်ကြီးရီယောင်ဟိုကပြောပါတယ် DBRK ဆိုတာကတော့မြောက်ကိုရီးယားရဲ့တရားဝင်နိုင်ငံအမည်ကိုအတူကောက်ခေါ်ဆိုသုံးဆတာပါသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းတို့ဇွန်လကစင်ကာပူမှာတမိုင်းဝင်ထိပ်သီးအစည်းအဝေးလုပ်ပြီးတဲ့နောက်နျူကလ িয়ার ကင်းရှင်းရေးဆိုင်ရာဆွေးနွေးပွဲတွေရဆိုင်နေရတာဟာအမေရိကန်ပေါ်ယုံကြည်မှုအားနည်းနေတာကြောင့်ဖြစ်တယ်လို့ဝန်ကြီးဟိုကပြောပါတယ်နိုင်ငံခြားမှာယုံကြည်မှုကင်းမဲ့တာဆက်ရှိနေမယ်ဆိုရင်ဒီထိပ်သီးအစည်းအဝေးရဲ့ပူးတွဲကြေညာချက်ဟာလည်းတနိုင်ငံခြားအရင်ကသဘောတူညီချက်တွေအားလုံးကျဆုံးသွားတဲ့ကြမ္မာအတိုင်းအလားတူကြုံတွေ့ရမယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီယောင်ဟိုကတတိပီးပြောဆိုသွားပါတယ်